ရွှေသဘာဝဒဏ်ငွေပိုင်လိုင်းစီမံကိန်းကြောင့်နှစ်နာဆုံးရှုံးမှုတွေကိုတောင်းဆိုဆန္ဒပြခဲ့တဲ့ရခိုင်ပြည်နယ်ကြောက်ဖြူမြို့မရေကျွန်းပေါ်ကဆန္ဒပြဝေးဦးဆောင်သူတွေကိုပထမဦးဆုံးချင်းတရားရုံးတင်စစ်ဆေးတဲ့အကြောင်းကိုပြောပြပါဦးမယ်။မရေကျွန်းကိစ္စအပါအဝင်ရခိုင်ပြည်နယ်တွေကလေယာသိမ်းမှုတွေအတွက်လေယာသိမ်းစုံစမ်းစစ်ဆေးရေးကော်မရှင်ကစုံစမ်းစစ်ဆေးမှုတွေကြန့်ကြာန 2018ကိုဖောက်ဖျက်ကျူးလွန်မှုနဲ့မရေကျွန်းဒေသခံ10ယောက်ကိုမြို့နယ်ရဲမှူးဦးကျော်ထေကတရားလိုအဖြစ်ဆွဲချက်တင်ပြီးကြောက်ဖြူတရားရုံးမှာဒီကနေ့စတင်တရားစွဲဆိုလိုက်တာဖြစ်ပါတယ်ဒေသခံရဲစခန်းမှုအပါအဝင်သက်ဆိုင်ရာတာဝန်ရှိသူတွေကမရေကျွန်းရွာသား10ဦးကိုတရားစွဲဆိုခဲ့တာလို့ကိုရိုင်းတရားစွဲဆိုခြင်းခံခဲ့ရတဲ့မရေကျွန်းရွာသားဦးထွန်းကြည်ကပြောပါတယ်
ကျွန်တော်တို့ဆန္ဒပြားခွင့်မပေးဘဲနဲ့ဆန္ဒထုတ်ပေါ်တဲ့အတွက်ကြောင့်ဒီပုံမှန်စစ်စစ်ကိုကျူးလွန်နေဆိုပြီးတော့ကျွန်တော်တို့ကိုတရားစွဲတာပါဆစ်ချောက်ရဲ့နေ့တရားရုံးပြန်ရှင်းနေအဲ့ဒီမှာစစ်ဆဲစားယူမယ်အဲ့ဒီမှာစားပြီးစစ်မှာဒီဘော့ဆစ်ချောက်ရဲ့နေ့ဆိုစုံစုံညီနဲ့ဟိုတရားရုံးမှာလာပြီးတော့အစ်စ်ခံရမယ်တကယ်လို့များဒီပြက်ကွက်မယ်ဆိုလို့ရှိရင်ခိုင်လုံတဲ့အကြောင်းပြချက်တစ်ခုရှိမှသာပြက်ကွက်လို့ရမယ်အဲ့လိုပုံစံမျိုးပြက်ကွက်ခဲ့ပြီးရှိတော့ဒီဥပဒေအတိုင်းဒီဆောင်ရွက်ရမယ်ဆိုတဲ့ဟာမျိုးကိုတရားသူကြီးကပြောပြတယ
်ရခိုင်ပြည်နယ်ကြောက်ဖြူခရိုင်မရေကျွန်းကိုဖျက်ပြီးတရုတ်နိုင်ငံယူနန်ပြည်နယ်တဲကိုတွေ့တန်းဖောက်လို့ထားတဲ့ရွှေသဘာဝတန်းခွေပိုင်လိုင်းစီမံကိန်းကြောင့်နစ်နာဆုံးရှုံးခဲ့ရတဲ့ဒေသခံတွေမျိုးဖလာလုတ်ကိုင်းကြတဲ့လေလုံငန်းတွေနဲ့ငါးဖန်းခွင့်တွေပြန်လည်ရရှိရေးတောင်းဆိုဆန္ဒပြခွင့်တရားဝင်ရဖို့သက်ဆိုင်ရာကိုခွင့်တောင်းခဲ့ပေမဲ့ခွင့်ပြုမိတ်မရခဲ့ရကနေရချီတဲ့ဒေသခံတွေမကြသေးခင်သတင်းဘက်တွေကကိုယ်သဘောနဲ့ကိုယ်စုဝေးပြီးတောင်းဆိုဆန္ဒပြခဲ့ကြတာဖြစ်ပါတယ်ဒီအတွက်လည်းခွင့်ပြုချက်မရှိဘဲဆန္ဒပြမှုတွေနဲ့ဆက်နွယ်ပြီးအာဏာပိုင်တွေဘက်ကအရေးယူဖို့ပြင်ဆင်လာကြတာလို့လည်းဦးထွန်းကြီးကဆိုပါတယ
်ဟုတ်ကဲ့ကျွန်တော်တို့ကတော့ဥပဒေတန်းသတ်မှတ်ထားတဲ့အတိုင်းကျွန်တော်တို့ဥပဒေတန်းတင်နေကျွန်တော်တို့ဒေသမှာအမှန်တကယ်ဒီဖြစ်ပျက်နေနေတဲ့ဒေသခံတွေရဲ့အခွင့်အရေးဆုံးရှုံးနေတဲ့လေအကတွေအဖို့ကျွန်တော်တို့ကပြန်လိုချင်တယ်ကျွန်တော်တို့ဒေသမှာအမှန်တကယ်ဒီရောက်စီးပြခန်းထားတဲ့ဒီဘောရေလုံးကလာလို့တယ်ဒေသခံတွေကအကျိုးမရှိပဲဒေသခံတွေပဲအကျိုးရုပ်တယ်အဲ့ဒီကိစ္စကိုကျွန်တော်တို့ငငတော်သမတကြီးကိုယ်တိုင်ကျွန်တော်တို့ရဲ့ဒီဒေသခံတွေရဲ့ရင်ထဲခံစားချက်တွေကိုသိရှိစေချင်တယ်ကျွန်တော်တို့ဒီလိုမလုပ်လို့ရှိရင်ကျွန်တော်တို့ကိုဘယ်သူမှကူညီချေရှင်းမနိုင်တဲ့အလူမရှိဘူ
းပြီးခဲ့တဲ့လတဲ့စီမံကိန်းကိုပူးတွဲအကောင့်ထဲပေါ်နေတဲ့တရုတ်ကုမ္ပဏီရုံးရှိမှရာချီတဲ့ရွာသားတွေစုပေါင်းဆန္ဒပြပွဲမှာဥဆောင်ခဲ့သူတွေအဖြစ်တရားစွဲဆိုလိုက်တဲ့နေ့မှာပဲတခြားဒေသခံတွေကစုဝေးလာကြတဲ့အတွက်လဲတရားရုံးလုပ်ငန်းတွေကိုအကျဉ်းချုပ်ဆောင်ရွက်ခဲ့တယ်လို့ဦးထွန်းကြည်ကပြောပါတယ်
ဒီနေ့ဆိုလို့ချင်းကျွန်တော်တို့ဆေးရောက်ကိုရုံးတင်နေဆိုပြီးရွာကတက်နေမှာအပြည့်ကိုလိုက်လာတယ်လူပေါင်း600လောက်ကျွန်တော်တို့မြို့ပေါ်မှာတန်းစီပြီး၆တယ်အဲရွာသူရွာသားတွေထိတ်ထိတ်မတူအောင်ရွာကလူတွေမရောက်ခင်ကျွန်တော်တို့ကိုပြီးအမြန်ပြီးအောင်လုပ်တယ်ချက်ချင်းပြီးအောင်လုပ်တယ်အဲ့ဒီတရားရုံးမှာပြီးတာနဲ့ကျွန်တော်တို့ကိုပြန်လွှတ်တယ်ဖျက်ချင်းသွားပါတဲ့အဲ့ဒီရွာကလူတွေလည်းရွာကလူတွေတွေ့ရင်ဒီရုံးဘက်ကမလာစင်းနဲ့ချက်ချင်းပြန်ထွက်ပါသူပြန်သွားဖို့တဲ့အမိပေးတယ
်ရခိုင်ပြည်နယ်အတွင်းလေယာဉ်နဲ့တခြားမြေသိမ်းဆီးခံရမှုတွေအတွက်ကိုတော့ပြည်ထောင်စုလွှတ်တော်ကစုံစမ်းရေးကော်မရှင်တရက်နဲ့စစ်ဆေးနေတာဖြစ်ပါတယ်ရခိုင်ပြည်နယ်အတွင်းလေယာဉ်မြေသိမ်းခံရတဲ့ပြဿနာတွေကိုကွင်းစင်းလေ့လာစစ်ဆေးနေတဲ့ကော်မရှင်အဖွဲ့ဝင်တဦးဖြစ်တဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေတန်းကတော့သက်ဆိုင်ရာဒေသခံအစိုးရတာဝန်ရှိသူတွေအနေနဲ့ဒေသခံတွေရဲ့မကျေနပ်ချက်တွေကိုဖြေရှင်းပေးဖို့ကြိုးပမ်းရမှာတောင်းနှေးမှုတွေကြောင့်အခုလိုပြဿနာတွေကြီးထွားလာရတာလို့ပြောပါတယ်
ဒီခိုင်ပြည်နယ်ဆိုရင်ပထမအကြိမ်ဒုတိယအကြိမ်နှစ်ခေါက်ပြီပါရဲ့အခုတတိယအကြိမ်ကျွန်တော်တို့ကွင်းဆင်းပြီးတော့ဆစ်ဆင်းနေတယ်ဒါပေမဲ့ပထမနှစ်ခေါက်ရဲ့ဆုံးဖြတ်ချက်တွေကလည်းဒီနေ့ချက်ဒီစိုးရအဖွဲ့ကအကောင့်အထည်မဖော်သေးဘူးလက်သမားတွေရဲ့ပြဿနာတွေကိုဖြေရှင်းပေးရမှာတာဝန်ရှိပါတယ်ဒါပေမဲ့အခုဆုံးဖြတ်ချက်တွေကမထွက်တော့စုံစမ်းရေးကော်မရှင်ရဲ့လုံဆောင်ချက်တွေကိုအစိုးရအဖွဲ့ကညံ့ညံ့ဆန်းဆန်းနဲ့ပထမဆုံးအနေနဲ့အဆုံးဖြတ်ပေးတဲ့လူချင်းနေ
အခုလိုစီမံကိန်းအတွက်လေယာသိမ်းခံရတဲ့လေသမားတွေကသူတို့ရဲ့ဆုံးရှုံးနေတာမှုတွေအတွက်လက်နက်ကင်ဆောင်ခြင်းမရှိဘဲငြင်းညမ်းစွာဆန္ဒပြကြတာဟာပြည်သူတွေရဲ့ရားပိုင်ခွင့်အခွင့်အရေးဆုံးရှုံးနေရလို့တောင်းဆိုကြတာဖြစ်တဲ့အတွက်အခုလိုတရားစွဲဆိုအရေးယူမှုဟာမှန်ကန်တဲ့ဖြေရှင်းမှုမဟုတ်ဘူးလို့ဥဖေတန်းကမြင်ပါတယ်ဒေသခံတွေကတော့စီမံကိန်းအတွက်မြေယာသိမ်းဆီးမှုတွေမှာနင်းနာဆုံးရှုံးမှုအတွက်လုံလောက်တဲ့ရောကြေးရရှိရေးလယ်သမားတွေအတွက်လယ်လုတ်ကွက်အသစ်ဖော်ဆောင်ပေးရေးလွတ်လပ်စွာငါးဖန်းခွင့်ပေးဖို့နဲ့ရေနံတင်သင်္ဘောတွေကြောင့်ဒေသခံတွေထိခိုက်နစ်နာရတာကိုတာဝန်ယူပေးရေးစတာတွေအတွက်ဆက်ပြီးတော့ဆန္ဒပြတောင်းဆိုသွားဖို့ရည်ရွယ်ထားတယ်လို့လည်းသိရပါတယ်။2021ခုနှစ်ကနေစပြီးရခိုင်ပြည်နယ်ကြောက်ဖြူမြို့မရေကျွန်းပေါ်ကိုဖျက်ဆီးပြီးတော့တရုတ်နိုင်ငံကိုတင်ပို့မဲ့ရေနံနဲ့သဘာဝပိုက်လိုင်းစီမံကိန်းကိုတော့တရုတ်နိုင်ငံက CNPC ကို မဏီနဲ့မြန်မာနိုင်ငံတို့ပူးတွဲအကောင်အထည်ဖော်နေကြတာပါ။မရေကျွန်းဟာဆိုရင်တော့ရခိုင်ပြည်နယ်ကိုဖြတ်သန်းတွယ်ဖောက်မဲ့စီမံကိန်းရဲ့အဓိကအစိတ်အပိုင်းတစ်ခုဖြစ်နေတဲ့အတွက်လဲအခုလိုပြဿနာတွေကြုံနေရတာဖြစ်ပါတယ်ရှင်။